ကဲအခုဘက်ကတော့မပြောချင်မဲ့စကားတွေပြောပြနေတဲ့မောင်စုပြေရဲ့အလှည့်ကိုရောက်လို့လာပြီပေါ့လေဒီတစ်ပတ်မပြောချင်မဲ့ပြောရမယ့်စကားကတော့တမရာကြီးရှိချင်းဖြင့်ကြမ်းပါပါစေဆူမျိုးပေါက်ဖို့ချစ်ချည်ခံမြဲပါစေလို့ပြောချင်ပါတယ်မပြောချင်မဲ့ပြောဖို့လိုအပ်တယ်လေတရုတ်ပြည်သူတမရာမြန်မာနိုင်ငံသားတယောက်အနေနဲ့တမရာကြီးရှင်ချင်းဖြင့်ကိုဂါရဝပြုဖို့လိုအပ်တယ်မလားလေတက်ကတော့ဖိုက်တာဂျက်လီအနေနဲ့အသွားပြန်ဂါရဝလိုက်ပြုသေးတာဆိုပေလို့နိုင်ငံသားတွေလည်းလေးစားတင်တာပေါ့လေးစားပြီးဂါရဝတရားထားမှလည်းတမရာကြီးရှင်ချင်းဖြင့်ကမြန်မာပြည်ကိုတနာလာမှာအဲ့လိုတနာလာရင်မြန်မာပြည်အတွက်ကောင်းကျိုးကြီးပဲလေအခုခဏလေးလာတာတော့မြန်မာပြည်ငြိမ်းချမ်းနေတာမလားအဲ့နေပြည်တော်မှာတော့လမ်းတွေပိတ်ပြီးဝန်ထမ်းတွေပြန်မရသွားမရနဲ့ဒုက္ခရောက်လိုက်တာပေါ့လေတော်သေးတယ်ရန်ကုန်မြို့မလာလို့ဒီရက်ပိုင်းရန်ကုန်လာလို့ကတော့အမေရိကန်သမ္မတအိုဘားမားမြန်မာပြည်လာတော့အထက်အကြောင်းဆိုသွားမှာဒါပါတော့လေသမ္မတကြီးရှီချင်းဖင်လို့ခေါ်ရတာလည်းရှေးလိုက်တာဗျာဒီတော့သမ္မတကြီးကိုချစ်စနိုးနဲ့အတူကောက်ပဲခေါ်တော့မယ်သမ္မတကြီးဖင်ဆိုပြီးတော့ပေါ့အခုသမ္မတကြီးဖင်မြန်မာပြည်ကိုလာတယ်သူလာတဲ့ရက်မြန်မာပြည်မှာတိုက်ပွဲတွေမဖြစ်ဘူးတဲ့ဘလောက်အံ့ဩဖို့ကောင်းလိုက်တယ်12ရာသီတိုက်ပွဲမပြတ်တဲ့မြန်မာပြည်မှာအခုတော့တိုက်ပွဲတွေမရှိဘူးတဲ့တော်ရုံတိုက်ဆိုင်မှုတော့မဟုတ်ဘူးဘာပဲဖြစ်ဖြစ်တမရာကြီးဖင်ကငင်းငင်းဂျိုးငှက်ကြီးအလားပဲတိုက်ပွဲတွေအမြဲဖြစ်နေတယ်မြန်မာပြည်မှာအခုလိုတိုက်ပွဲနားရက်လေးရှိတော့စစ်သားတွေအတွက်လည်းပျော်စရာကြီးပေါ့တကယ်ဆိုတရုတ်တမရာကိုငင်းငင်းနိုဘယ်ဆုတောင်းပေးတယ်ပြောမကြဘူးမကြခင်မှာငင်းငင်းနိုဘယ်ဆုရကြရင်လည်းရမှာဘာလို့လဲဆိုတော့တည်တဲ့အတိုင်းမြန်မာပြည်မှာစစ်တပ်နဲ့လက်ရှိတိုက်နေတဲ့အဖွဲ့တွေကတရုတ်ပြည်နယ်စပ်နားမှာကန့်နေပြီးခြေချတာမလားစခိုင်ပြည်ကအေအေခေါင်းဆောင်တွေတောင်တရုတ်ပြည်နယ်စပ်မှာနေကြတာလေတရုတ်ကြီးနားမှာနေတော့တရုတ်ကိုကြောက်အောင်မယ်တော့ထင်တာပဲဒါပေမဲ့လက်နက်ကိုင်အဖွဲ့တွေကတော့တရုတ်ကိုကြောက်တယ်လို့တစ်ခါမှမပြောဘူးပေါ်တယ်မော်လီမြန်မာစစ်တပ်ကအငိမ့်စားယူထားတဲ့လူတွေကတော့တရုတ်ကိုကြောက်ပါတယ်လို့ပြောခဲ့ပူတယ်။တေချာတော့မြန်မာပြည်ကလက်နက်ကင်တွေတော်တော်များများတရုတ်ကိုကြောက်ရတာပါပဲ။အဲ့တော့သူသာစစ်တပ်ကတော့တိုင်းရင်းသားလက်နက်ကင်တွေကိုမတိုက်ကြနဲ့လို့တစ်ချက်ပြောလိုက်ရင်မြန်မာပြည်ငြိမ်းချမ်းပြီပေါ့။ဒါဆိုသူလည်းငြိမ်းချမ်းနိုဘယ်ဆုရပြီလေ။အနောက်နိုင်ငံတွေကတော့တရုတ်သမ္မတကြီးကိုငြိမ်းချမ်းနိုဘယ်ဆုမပေးခြင်းပေးခြင်းနဲ့ပေးနေမှာမြင်ရောင်သေးတယ်ဗျာ။တကယ်တော့တရုတ်ကိုကြောက်တာမြန်မာပြည်ကလက်နက်ကင်ထားသူတွေလည်းမဟုတ်ပါဘူး။စီပိုင်းသမားတွေလည်းတရုတ်ကိုကြောက်တာပဲဖျက်ကားတွေမူဆင်းနေဆက်ကိုမောင်းတက်သွားတယ်တရုတ်တွေဈေးနှိမ်နေပြီးရင်မွယ်လို့ဒုက္ခရောက်တာတွေအများကြီးအခြားကုန်ပစ္စည်းတွေဈေးနှိမ်ပြီးမွယ်လို့ကုန်ကားတွေဝင်မခံလို့ကုန်ပစ္စည်းပြတ်တာတို့တွေလည်းမနေမနောပြီးတော့တရုတ်ကြီးကိုအကုန်ကြောက်တာပါပဲလက်နက်ကင်တွေရောစီပိုင်းသမားတွေရောကြောက်နေမှာတော့ပြည်သူတွေကပိုဆိုးပြီပေါ့တရုတ်မြင်တာနဲ့ကိုလန့်နေတော့တာဆိုပြဆိုတရုတ်ကိုသူများတွေတပိုတော့ကြောက်သေးတယ်ကြောက်ဆိုဆိုပြမိမတရုတ်မအိုးအဲ့တော့ဆိုပြကတမရာကြီးဖင်လာတော့ကြောက်ကြောက်နဲ့အကြံစိုးကြီးတစ်ခုကိုတွေးခဲ့မိတယ်အဲ့ဒါတော့တမရဖင်ကိုလူစားလဲလိုက်ဖို့ကိစ္စပါပဲမြန်မာပြည်မှာအဲ့ဒါခက်စားတယ်လေအခုဒေါ်စန်းစုကြည်ကိုတော့ပြည်သူတွေကဒေါ်စုစေးလို့ယုံကြတာမဟုတ်ဘူးစစ်ဆိုးရွားအတုနဲ့လဲလိုက်တဲ့ဒေါ်စုလို့ထင်ကြတာထင်တာလည်းတိတ်တော့မှားပါဘူးအရင်ဒေါ်စုနဲ့အခုဒေါ်စုကတော်တော်လေးကွာတာကိုရုပ်ပဲတူတာမဟုတ်လားပြီးတော့ဆိုပြလေတမရကြီးဖင်မြန်မာပြည်ရောက်တော့လူစားလဲလိုက်မယ်ပေါ့ဖင်စစ်ကိုတော့ဖမ်းခြင်းဖက်လက်စားဖြောင်းခြင်းဖြောင်းမြန်မာပြည်ကအသေးစားရွေးထားတဲ့ဖင်အတုကိုတရုတ်ပြည်ကိုလွှတ်လိုက်ဖင်အတုကိုမျက်စုံစီမံကိန်းဖြတ်ခိုင်းတာလို့မြန်မာပြည်ကိုစီးပွားရေးအရအမြဲမထုတ်ဖို့လို့လုပ်ခိုင်းရမှာပေါ့မြန်မာပြည်ကိုထောက်ပံ့ငွေများများပေးဖို့လို့အတိုးမဲ့ချင်းငွေများများပေးဖို့လို့လည်းလုပ်ခိုင်းမယ်တွေးမိတာပါတိုင်းရင်းသားလက်နက်ကိုင်တွေကိုလည်းငိမ့်ငိမ့်လေးဆိုပြီးပြောခိုင်းမယ်ဒါပေမဲ့တရုတ်တွေကလည်းလုံခြုံရေးအပြည့်နဲ့ဆိုတော့အဲ့လိုလူစားလဲဖို့ကိစ္စပဲလွင်မလဲအခုလိုကြံစီပြီးတွေးမိတာကအပြည့်ဖြစ်နေပြီမထုတ်မနှမ်းတွေတွေးခဲ့မိတဲ့အတွက်တမရာကြီးဖင်ကိုတောင်းပန်ပါတယ် sorry ပါနော်တမရာကြီးေတကယ်တမ်းကတော့တမရာကြီးဖင်စီကိုမြန်မာပြည်ထိုးအပ်ခြင်းမိတာပါတဲ့နိုင်ငံလုံးလဲသူ့လက်သူ့ချေဖြစ်နေမှာတော့မထူးတော့ဘူးလေတမရာကြီးဖင်သာအုတ်ချုပ်လိုက်ပါတော့လို့ပြောလိုက်ချင်တာပါဆိုပြကိုမျိုးချစ်စိတ်မရှိဘူးလို့လဲဆိုချင်းဆိုပေါ့လေအ ਨੇ ဆုံးတော့ငိမ့်ငိမ့်ရသွားမှာအသေးစားပဲဒါပေမဲ့ပြည်သူတွေကဘယ်လက်ခံမလဲတရုတ်ကြီးပိုင်နေဆိုတော့ဟောင်ကောင်မှာတော့ဆန္ဒတွေပြနေကြတာမဟုတ်လားအရင်ခေတ်ကဆိုရင်တော့တိတ်ကောင်းပဲတမီးကညာဆက်တာလို့ရတာပေါ့လေအဲ့လိုဆက်တာလိုက်အမျိုးတွေတော်ပြီးတိုင်းပြည်ငိမ့်ငမ်းသွားတော့မဟုတ်လားဒီခေတ်မှာတော့အဲ့လိုတွေမရှိတော့ပြန်ဒါပေမဲ့တိတ်တော်မခတ်ပါဘူးမြန်မာပြည်ကမင်းကလေးထောင်နဲ့ချီပြီးတရုတ်ပြည်မှာရောင်းစားခံနေရတယ်တရုတ်ရဲ့မင်းရလို့ဖို့အတွက်ပေါ့အဲ့တော့မြန်မာမင်းကလေးတယောက်လောက်နဲ့တရုတ်သမ္မတကြီးကိုပေးစားလိုက်လို့ရတာပဲဒါဆိုရင်တော့မိမဘက်လိုက်ပြီးမြန်မာပြည်အကျိုးကိုကြည့်လောက်မယ်ထင်တယ်မြန်မာအမျိုးသမီးတယောက်တရုတ်သမ္မတကတော့ဖြစ်သွားရင်လည်းဘလောက်ဂုဏ်ယူဖို့ကောင်းမလဲဒါပေမဲ့သမ္မတကြီးဖင်ရှီမာကမိမရှိနေပြန်တယ်တရုတ်ပြည်မှာတိုင်အောင်ကလေးတယောက် policy တော့ရှိတာတိုင်အောင်မိမတယောက်ဆိုတော့ policy တော့မရှိဘူးထင်တယ်ဒါပေမဲ့တမရာကြီးဖင်တယောက်လူကုံတာဥပဒေနဲ့တရားစွဲခံနေရပါအောင်မယ်ဒီတိုင်းထားလိုက်တာပဲကောင်းပါတယ်အခုဆိုတမရာကြီးဖင်နဲ့မြန်မာပြည်ကသဘောတူစာချုပ်ပေါင်း33ခုလက်မှတ်ရေးထိုးခဲ့စီမံကိန်းတွေစီမံချက်တွေနားလည်မှုစာချုပ်လာတွေစုံလို့ပါပဲအဲ့အချိန်နဲ့တပြိုင်နက်တည်းပဲရန်ကုန်မှာတော့တရုတ်စီမံကိန်းအားလုံးဖျက်သိမ်းဖို့ဆိုပြီးဆန္ဒတွေပြနေကြတယ်အဲ့တော့ဆိုပြီးလဲနောက်နေ့ကျရင်တရုတ်တန်ယုံရှိမှာတွားပြီးဆန္ဒတော့ပြမယ်တမရာကြီးဖင်မြန်မာပြည်ကိုနေ့စဉ်လာပေးဖို့အတွက်ပေါ့မြန်မာပြည်ညီကြီးပေါ်ကိုမစင်းရင်တော့မှလေနဲ့တိုင်းငင်းလှည့်လေပေးပါလို့ဘာလို့လဲဆိုတော့သူလာရင်မြန်မာပြည်မှာတိုက်ပွဲတွေမဖြစ်ဘဲငြိမ်းချမ်းတယ်လေ